တော်တာရှင်များရှင်ပြီးခဲ့တဲ့2015နှောင်းပိုင်းမှာအရက်ဖက်အုပ်ချုပ်ရေးဌာနတွေမှာပါဝင်တဲ့တရားစီရင်ရေးဌာနလို့စစ်ဘက်ဆိုင်ရာဌာနလို့လျှက်စစ်အင်ဂျင်နီယာဌာနလို့တွေမှာစစ်တပ်ကအငင်းစားအရာရှိတွေကိုခန့်နာခဲ့တဲ့အတွက်တပ်ဆိုင်ရာဌာနဝန်ထမ်းတွေကဖဲကျိုးနဲ့ဖဲကျိုးဝါဖဲကျိုးပြားဆိုတဲ့လှုပ်ရှားမှုတွေနဲ့ဆန့်ကျင်ဆန္ဒပြခဲ့ကြတာအလုံးအသိဖြစ်ပါတယ်။အဲ့ဒီအထက်ကဖဲကျိုးပြားလှုပ်ရှားမှုမှာပါဝင်ခဲ့တဲ့မန္တလေးတိုင်းဒေသကြီးအတွင်းကခရိုင်နဲ့မြို့နယ်လျှက်စစ်အင်ဂျင်နီယာအယောက်30လောက်ကိုဝန်ကြီးဌာနကခုံရုံးဖွဲ့ပြီးနေပြည်တော်မှာစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။အသေးစိတ်မသိရသေးပေမဲ့အဲ့ဒီလူတွေကိုအေးအေးယူမဲ့အနေအထားရှိတယ်လို့ထင်မြင်ကြောင်းလုတ်ဖော်ကင်ဘက်လျှက်စစ်အင်ဂျင်နီယာတွေကခန့်မှန်းနေကြတယ်ဆိုတာမျိုးတွေလည်းသတင်းတွေမှာဖတ်ရပါတယ်။အဲ့ဒီသတင်းနဲ့ပတ်သက်ပြီးပြည်သူတွေရဲ့အမြင်ဘယ်လိုရှိပါသလဲ။မန္တလေးတိုင်းအတွင်းမှာနေထိုင်တဲ့လျှက်စစ်အင်ဂျင်နီယာတဦးကတော့ဒါဟာမဖြစ်သင့်ပါဘူးလို့ရိုးရိုးရှင်းရှင်းပဲပြောပါတယ်
။မြို့နယ်လျှက်စစ်မန်နေဂျာဆိုရဲယာဒူးကိုသူတို့ကစီမံဆိုပြီးတော့သူတို့ကယူထားတယ်။ကျွန်တော်တို့ကအင်ဂျင်နီယာဆိုရဲယာဒူးကိုယူထားတယ်။ဒါပေမဲ့အဲစီမံရေးအောက်မှာကျွန်တော်တို့ကလုပ်နေရတာ။ကျွန်တော်တို့ဒီမှာရှိတဲ့အင်ဂျင်နီယာတွေအကုန်လုံးကဟိုဖိတ်တဲ့အရာရောပါဟိုအကုန်လုံးကကြာဆင်းပြော့ဘာမှမလုပ်ချင်မကြိုက်နေလေအကုန်ဖြစ်ကုန်ပြီ။အဲ30ကိုမလုပ်တင်တာတော့အမှန်ပဲ။မှန်တိုင်းပွင့်လင်းပြောရင်မကောင်းဘူးလုံးဝမကောင်းဘူ
း။ဖဲကျိုးဝါလှုပ်ရှားမှုကိုဥဆောင်ခဲ့သူတူဖြစ်တဲ့ပြမနာမျိုးမှာနေထိုင်သူတရားလွှတ်တော်ရှေ့နေဥက္ကမောင်စောခေါ်စာရေးဆရာဇော်ဝင်းကိုကတော့
တကယ်လို့အဲ့ဒီအတွက်အစ်စစ်ခံရတယ်ဆိုတော့ဒါတော်တော်ကိုချိုးရတဲ့အခြေအားပေါ့ဗျာတကယ်လို့များအဲ့ဒီလိုလုပ်တယ်ဆိုလို့ရှိရင်တော့အစိုးရအနေနဲ့မကောင်းဘူးသူကဒီနေ့ကလာတော့သူကတာဝန်ကလည်းပြီးကြရင်အချိန်မှာလက်ကုံတမင်လုပ်သွားတယ်လို့ယူဆရမယ်အချိန်ဖြစ်သွားတာတော့မကောင်းဘူးပေါ့ဗျာ
ဒီကိစ္စတွေဟာမဖြစ်သင့်ဘူးလို့သုံးသက်သူတွေကပြောနေတယ်လို့ပဲအကြခင်ဖွဲ့စည်းတော့မယ်အစိုးရတက်လက်ထက်အတွက်မျှော်မှန်းချက်တွေကိုလည်းအခုလိုပြောကြပါဗျ။မန္တလေးကလျှက်စစ်အင်ဂျင်နီယာပြောတာက
ဟုတ်ကရဲပဲဖြစ်ဖြစ်ကျွန်တော်တို့လျှက်စစ်အင်ဂျင်နီယာပဲဖြစ်ဖြစ်ရဲမှလည်းရဲလုပ်ငန်းရှိတယ်။ရဲပညာရရှိတယ်။လျှက်စစ်ကလည်းဒီတိုင်းပဲ။တနက်နေ့ဖြစ်ပြီးတော့ရန်သူနဲ့တိုက်နေရတယ်လို့ပဲကျွန်တော်တို့ကမမြင်ရတဲ့ရန်သူနဲ့ကျွန်တော်တောက်လျှောက်တိုက်နေရတာ။ဒီလျှက်စစ်တောင်းနားမလည်ဘူးဆိုလို့ကျွန်မလို့တဲ့ကိစ္စရအများကြီးပဲ။ဟိုတော့ကလည်းဖြစ်ခဲ့တာပဲ။အခုလည်းဖြစ်ခဲ့တာပဲ။ဒီတိုင်းဆက်တော့မယ်ဆိုတော့နောက်လည်းဖြစ်နေမှာပဲ။ဒါကတော့ဟိုမလုပ်တင်တဲ့ကိစ္စပါပဲ။ဟိုရက်တင်တယ်ပေါ့နော်ကျွန်တော်ထင်တော့ရက်တင်တယ်
။တရားလွှတ်တော်ရှေ့နေဦးခမောင်စောကတော့အစိုးရတက်ဟာဒီလိုမိုးကြရွှေကိုခန့်အပ်မှုတွေကိုဆက်လုပ်မှာမဟုတ်ဘူးလို့ယုံကြည်ပါတယ်တဲ့
။ဟုတ်ကွာအစိုးရလက်ထက်မှာဒီမိုကရေစီအစိုးရဖြစ်တယ်လို့ကျွန်တော်တို့ကိုယ်တိုင်ကယူဆတဲ့အတွက်ကြောင့်ဒီမိုကရေစီနဲ့ဆန့်ကျင်ပြီးတော့ဒီမိုကရေစီမပြီးကြတဲ့ကိုယ်ကနောက်ဖွယ်ကြီးမှာရှိနေတဲ့အခြေအနေတွေအနည်းဆုံးတော့ကျွန်တော်တို့ဒီအလိုမျိုးဆက်မလုပ်တော့ဘူး။မလုပ်ဘဲနဲ့ရပ်ပလိုက်မယ်လို့ကျွန်တော်ယူဆတယ်ဒါပထမတစ်ဆင့်။နောက်တစ်ဆင့်ကတော့ဒီယူထားတဲ့တာဝန်နဲ့အတွက်လည်းအရေးချင်းမရှိဘဲနဲ့မိုးကြွေကိုရှိနေတဲ့မိုးကြွေကိုလည်းတဖြည်းဖြည်းတော့ဥပဒေနဲ့အညီပေါ့ဗျာ။ရပ်ဆိုင်ပေးသွားမယ်လို့ကျွန်တော်တို့ယူဆပါတယ်။အဲ့လိုမရပ်ဆိုင်နေရင်လည်းအဲ့ဒီအတွက်ကိုကျွန်တော်ကအမြဲတမ်းထောက်ပြနေနေအဲ့လာတော့ရှိပါတယ်ခင်ဗျ
။လက်ရှိအစိုးရရဲ့တက်တန်းဟာမကြခင်ကုံဆုံးတော့မှာမို့အခုလိုမိုးကြွေကိုစန့်ကျင်ရေးတွေနဲ့ပတ်သက်လို့အစ်တစ်ဖွဲ့စည်းမဲ့အစိုးရရဲ့သဘောထားဟာအရေးကြီးလာပါတယ်။မကြခင်ဖွဲ့စည်းတော့မဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရရဲ့သဘောထားကိုတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်မှုဆောင်အဖွဲ့ဝင်ဦးထွန်းထွန်းဟိန်ကအခုလိုပြောခဲ့ပါတယ်
။ကျွန်တော်တို့ရဲ့ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးကဒီကျွန်တော်ကွန်ပျူတာတက်တဲ့လမ်းကိုတွားတဲ့အခါမှာဘေးပညာပေါ်လိမရင်းနေတဲ့ကြောင့်တက်တဲ့မမတွားနိုင်ဖို့ရည်ကြည်ပါတယ်။ဒီလိုတွားတဲ့အခါမှာလည်းကျွန်တော်တို့ကဏ္ဍပေါင်းစုံပေါ်လိအမှားရင်းမရှိဘဲနဲ့ကျွန်တော်တို့ရှောက်နိုင်မယ်လို့ပြောလို့ရှိရင်ကျွန်တော်မြန်မြန်ဆက်ဆံရောက်တာပေါ့ခင်ဗျာ။အဲ့တော့ကျွန်တော်တို့ကဲမှာဆိုလို့ရှိလို့ရှိရင်တော့ဒီဌာနတစ်ခုမှာဆိုလို့ရှိရင်ကျွန်တော်ဒီဌာနနဲ့အမစီကျော်တဲ့ဝန်ထမ်းမျိုးပေါ့တနည်းအားဖြင့်ကျွန်တော်မူကျက်ရှိဖို့လူမျိုးကတော့ကျွန်တော်တို့ချပေးဖို့ဟာရှိပါဘူးလို့တူတူကျွန်တော်ပြောချင်တယ်မှာ
လက်ရှိရှိပြီးသားမူကျက်ရှိကိုအရာရှိတွေကိုရောဘယ်လိုဆက်သဘောထားမှာလဲလို့ထပ်မေးကြည့်တော့
မူကျက်ရှိကိုညာကိစ္စကိုကျွန်တော်တို့ကဘယ်လိုများကြိမ်တယ်မလဲဆိုကျွန်တော်တို့မှာတော့ကျွန်တော်ဒီကိုတွားတဲ့အခါမှာ reconciliation လည်းကျွန်တော်တို့မူဝါဒပါခင်ဗျာဒါပေမဲ့ကျွန်တော်ဒီမူကျက်ရှိကိုဒီကြည့်ရတယ်သူပြောတဲ့ဥစ္စာတွေကျွန်တော်တို့ကလက်ခံမှာပါပဲဒါပေမဲ့သူတို့ရဲ့အလုပ်လုပ်ကိုလုပ်လို့ပြီးပေါ့လေပန်ကန်လာတယ်ပေါ့အခုကိုချက်ရှိခုဖြစ်နေပြီပဲနောက်3-4နှစ်ကြာတဲ့အခါမှာဒါသူတို့ကဒါလုံးမထိုက်တဲ့နဲ့ကျွန်တော် experience ရှိသွားမယ်အဲနောက်တော့ပူပေါင်းဆောင်ရွက်တာရှိမယ်ပါမယ်ညာမယ်ဆိုလို့ရှင်တော့ထက်ခိုက်ကြည့်ရကျွန်တော်ဘာမှပြောရမှာရှိပါ့ခင်ဗျာဒါမှမဟုတ်ပဲနဲ့ကျွန်တော်အာဝင်ကုန်ညမဖြစ်ဘူးဆိုလို့ရှင်တော့ကျွန်တော်တို့ကမိုးချက်ရှိခုပဲဖြစ်ဖြစ်ဒီဗီဒူလူလူပဲဖြစ်ဖြစ်ဖြစ်ပေါ့လေကျွန်တော်ပြောလို့ဝန်တန်းဘူးပေါ့နော်အဲ့ဝင်အောင်တော့ကျွန်တော်တို့ကဖေရှားမှာပေါ့လေကျွန်တော်ယူစာရှေ့ဆက်သွားတဲ့ခါမှာကျွန်တော်တို့အနောက်ရှက်ဖြစ်နေမယ်လို့ပြောရင်တော့လူအပြောင်းလဲလှုပ်ရှင်လဲလှုပ်ရမှာပေါ့ခင်ဗျာ
တော်တာရှင်များရှင်လူအသက်တွေနဲ့ဆက်နွယ်နေတဲ့စေပညာရဲ့ဆိုင်ရာလုပ်ငန်းတာဝန်တွေမှာစေပညာကိုဘာမှမသိသူတွေလူတွေရဲ့ဘဝနဲ့သက်ဆိုင်နေတဲ့တရားစီရင်ရေးလိုနေရာမျိုးမှာဥပဒေကိုနားမလည်သူတွေ လူတွေရဲ့နေ့စဉ်ဘဝမှာအရေးပါတက်ရောက်နေတဲ့လျှက်စစ်ဌာနလိုနေရာမျိုးမှာလျှက်စစ်အင်ဂျင်နီယာပညာနဲ့မနည်းဆက်သူတွေအုပ်ချုပ်မယ်ဆိုရင်လူတို့အတွက်ဘလို့မှကောင်းကျိုးမဖြစ်နိုင်ဘူးဆိုတာအကြံပြင်းပဲတွေးနိုင်ပါတယ်။ဒါကြောင့်အပြောင်းလဲကိုဖော်ဆောင်မယ်လို့ကြွေးကြော်ခဲ့တဲ့ NLD အစိုးရတဲ့ဟာလူတို့ကောင်းကျိုးမဖြစ်စေမဲ့ကိစ္စတွေကိုထိထိရရောက်ကင်တွယ်ပြီးပြက်ပြက်သားသားဆုံးဖြတ်လိုက်မယ်ဆိုတဲ့လူတို့ရဲ့မျှော်လင့်ချက်တွေလည်းရာနှုန်းအတော်များများပြည့်ပါစေလို့ပြည်သူတွေကဆုတောင်းမျှော်လင့်နေကြပါတယ်ရှင်။